ဆယ်စုနှစ်များစွာအတွင်းအိန္ဒိယနဲ့အရှေ့တောင်အာရှကမြန်မာနဲ့ထိုင်းနိုင်ငံတို့အကြားဆက်သွယ်ပေးမဲ့ကီလိုမီတာ1400ရှည်လျားတဲ့အဝေးပြေးလမ်းမကြီးတိဆောက်ဖို့စီစဉ်ဆောင်ရွက်နေပြီဖြစ်ပါတယ်။ဒီအဝေးပြေးကလမ်းမကြီးတိဆောက်ပြီးစီးသွားရင်သုံးနိုင်ငံအကြားကုန်သွယ်ရေးနဲ့ယဉ်ကျေးမှုဖလှယ်ရေးအစီအစဉ်တွေကိုအရှင်မြင့်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းဒုတိယကမ္ဘာစစ်ခရဲကတိဆောက်ခဲ့တဲ့တံတား83ခုကိုမော်တော်ယာဉ်တွေဘေးကင်းလုံခြုံစွာသွားလာနိုင်ရေးအတွက်အိန္ဒိယနိုင်ငံရဲ့ငွေကြေးအကူအညီနဲ့မွန်မာပြုပြင်နေတယ်လို့ထိုင်းနိုင်ငံဆိုင်ရာအိန္ဒိယသားမကြီးဘဂဝတ်စင်ဘစ်နွိုက်ကပြောပါတယ်။လာမယ့်18လအတွင်းအဲ့ဒီတံတားတွေအားလုံးပြုပြင်ပြည့်စည်သွားရင်သုံးနိုင်ငံစလုံးကမော်တော်ယာဉ်တွေဒီအဝေးပြေးလမ်းမကြီးပေါ်မှာသွားလာနိုင်ကြတော့မယ်လို့ဆိုပါတယ်။ဒီအဝေးပြေးလမ်းမကြီးကိုတော့အိန္ဒိယနိုင်ငံမိုရေးမြို့နဲ့မြန်မာနိုင်ငံဘက်မှာတော့တမူးမြို့ကနေစတင်မှာဖြစ်ပါတယ်။ကီလိုမီတာ1400ရှည်လျားပြီးထိုင်းနိုင်ငံအတွင်းကတက်ခိုင်မဲဆောက်မြို့အထိပေါက်မဲ့ဒီအဝေးပြေးလမ်းမကြီးအတွက်သုံးနိုင်ငံမော်တော်ယာဉ်သဘောတူညီချက်ကိုဆွေးနွေးညှိနှိုင်းနေတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံဟာလက်ရှိအာဆီယံအဖွဲ့ဝင်ဆင်နိုင်ငံနဲ့ရှိထားတဲ့အကောက်ခွန်မဲ့ကုန်သွယ်ရေးသဘောတူညီချက်အပြင် RCEP လို့ခေါ်တဲ့ဒေတာရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ရနိုင်ရေးဆွေးနွေးဖို့ပြင်ဆင်နေပါတယ်။